ရင်မြန်မာရဲ့ဒီ2019ခုနှစ်လှုပ်ထုတ်တုံးသက်ချက်အစီအစဉ်ကနေတော့ကြိုဆိုပါရယ်ဒီပြီးခဲ့တဲ့2019ခုနှစ်အတွင်းဒီမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ထူးခြားတဲ့အကြောင်းလေးတွေကိုတုံးသက်ပြီးတော့မှဆေးလာမယ်2018ခုနှစ်အတွက်ဘလို့အတိုးတက်ရောက်မှုတွေတိုးတက်မှုတွေရှိမယ်ဆိုတာကိုတုံးသက်ကြမှာဖြစ်ပါရယ်ဒီနှစ်တုံးသက်မဲ့ဆွေးနွေးကြမယ်သူတွေကိုလက်ဆက်ပေးပါရစေအရင်ဆုံးကတော့ဒီကိုဇေယတူဆိုလို့ရှိရင်သူကဒီမြန်မာနိုင်ငံရေးကိုလေ့လာနေလေ့လာတုံးသက်သူတယောက်လည်းဖြစ်တယ်နောက်တစ်ခါကိုအမရတီဟာဆိုလို့ရှိရင်လည်းဒီ American Washington DC ခြေဆိုင်တဲ့ဒီမူဝါဒရေးရာတွေကိုလေ့လာနေတဲ့ Stanton Center ရဲ့လေ့လာသူတယောက်ဖြစ်ပါတယ်သူတည်သူတယောက်ဖြစ်ပါတယ်တခါကိုမြတ်သူဆိုရင်လည်းရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုတည်ထောင်သူတယောက်ဖြစ်တယ်နောက်ဒီနိုင်ငံရေးခြေနေတွေလည်းအများမပြတ်လေ့လာနေသူတွေဖြစ်ပါတယ်ဆိုတော့ဒီပြီးခဲ့တဲ့ဒီမြန်မာနိုင်ငံမှာပေါ့လေအခု2019ခုနှစ်ကိုကြည့်လဲဆိုရင်ဒီ NLD ဥပဒေအကြံပေးရှင်းနေဥကိုဒီတက်ထားတဲ့ကိစ္စအဆပြေတခါတခါအရေးပြက်တနာနောက်အခုလက်တလို့ဆိုရင်ဒီ writer တင်တောင်းနှစ်ယောက်ထပ်ထားတဲ့ကိစ္စအဲ့လိုမျိုးဒီနိုင်ငံမှာရမဟုတ်ဘူးပေါ့နိုင်ငံကပါဒီစိတ်ဝင်စားနဲ့ဒီနိုင်ငံကမှာတရရိုက်ဆရာဖြစ်တဲ့တဲ့တွေဖြစ်ပါတယ်ဆိုတော့ဒီတောင်းနေကိုမဆင်းသေးခင်အရင်ဆုံးတော့အခု2019ခုနှစ်အတွင်းမှာဖြစ်ခဲ့တဲ့အထက်ကဒီတိုးတက်မှုတွေပေါ့လေဘာတွေရှိလဲဆိုတာအရင်ဆုံးဆွေးနွေးကြအောင်ပါကိုယ်စီရတူအရင်ဆုံးဆွေးနွေးပေးပါအောင
်ဟုတ်စီဝိုင်းပိုင်းပေါ့စီဝိုင်းပိုင်းဆိုတော့ကျွန်တော်တို့ကုန်ကြီးလောဆိုပြီးတော့အရင်ကတော့ဒါကုန်ကြီးဥပဒေက1914လောက်ကဥပဒေကိုတောက်လျှောက်တုံးလာနှစ်တရာလောက်အခုကျော်တော့မှကျွန်တော်2019မှာဒီဥပဒေကိုဒါဒီနှစ်ကုန်ပိုင်းမှာကျွန်တော်တို့တည်ပြုနိုင်တယ်ပေါ့နော်အဲ့ဒီခါကျတော့ဒီ corporate governance ပေါ့နော်ဒီကုန်ကြီးတွေမှာလည်ပတ်ပုံအစဉ်ပြေသွားနိုင်တယ်ဒီခါကျတော့သူကနိုင်ငံချင်းနှိမ့်နှံမှုတော့ကလည်းသူက35ရာခိုင်နှုန်းကြီးကနိုင်ငံချင်းနှိမ့်နှံမှုဝင်တောင်မှပြည်ရင်းကုန်ကြီးပဲဖြစ်နေလေးဆိုတဲ့အတွက်ကျွန်တော်ပြည်ရန်ကုန်ပြည်တွေရတော့အရင်ကြီးပူရလာနိုင်တယ်ပေါ့နော်အဲ့ဒါတခုပေါ့နောက်တစ်ခုကနိုင်ငံချင်းနှိမ့်နှံမှုတွေကျွန်တော်မိဥတွေပေါ့အဲ့ကောင်ကလည်းကျွန်တော်တို့ဒီနှစ်ထဲမှာအတည်ပြုလိုက်နိုင်တယ်အဲ့တော့ပြောရမယ်ဆိုရင်တော့စီးပွားရေးချမ်းမှာတော့အဲ့ဒီကုန်ပြည်လောရဲ့ကျွန်တော်တို့ပြီးတဲ့ခါကျတော့ရင်းနှီးနှုံနှံမှုမိဥတွေအဲ့နှစ်ခုကတော့ဒါထူကြတယ်ပေါ့နော်ဒါတိုးတက်မှုပါ
ဟုတ်ကဲ့ပါခင်ကိုမြတ်သူကရောဘယ်လိုမျိုးတိုးတက်နိုင်ပါလဲအခု2019ခုနှစ်တွေမှာရှိခဲ့တဲ့တိုးတက်မှုဆိုရင
်ဒီဘဝပိုင်းမှာတော့အတိုင်းအတာတစ်ခုတော့ကျွန်တော်တွေ့ရပါတယ်တိုးတက်တဲ့ဟာတွေအနောက်ပြောတဲ့ဒီ law တွေပိုင်းမှာတိုးတက်မှုတွေရှိတယ်ပေါ့နော်ရှိတယ်ဆိုတဲ့အခါမှာသူကဘယ်ဟာကိုဇောင်းပေးတာပြရလဲဆိုစီးပွားရေးကိုလွတ်လွတ်လပ်လပ်နဲ့နော်သူဒီစီးပွားရေးလုပ်တဲ့လူတွေကပို့ပြီးတော့လွတ်လွတ်လပ်လပ်ရှင်းပြန်လို့ရနိုင်တာနဲ့လွတ်လွတ်လပ်လပ်လုံဆောင်လို့ရလာနိုင်တဲ့အနေအထားမျိုးတွေတွေ့ရတယ်နောက်တချို့ဟိုဒီဥမာ layer security ကဏ္ဍပိုင်းညာဆိုလို့ရှိရင်လည်းဟိုဒီတချို့strategy တွေပေါ့နော်ဒါ strategy ကြက်ကြချင်းကတံကိုတွေ့ရတယ်ဟိုးကုန်ထုတ်လမ်းကနေစပြီးတော့မှအခုဆိုဒီနေ့ဆက်မှဆိုကြည့်မယ်ဆိုရင်ဒီဟိုပေါ့နိုင်ငံသား Sun Exports တွေဒီနှစ်ဆလောက်နော်တက်သွားတာပါညာတွေတွေ့ရတယ်ပေါ့နော်အဲ့တော့ဒီစီးပွားရေးဘက်မှာတိုးတက်မှုတွေရှိသလိုဟိုဒီနိုင်ငံရေးဘက်မှာလည်းပြည်သူတွေကဟိုဒါကတော့ဒီနှစ်အတွင်းမှာတော့မဟုတ်ဘူးပေါ့နော်ဒါဒီသူတို့ဥပဒေတွေကြောင်းလဲလိုက်တဲ့နောက်မှာတတိပုဂ္ဂလလွတ်လပ်လုံခြုံမှုဆိုတဲ့အပိုင်းတွေမှာတော့အတိုင်းအတာတစ်ခုထိတော့တိုးတက်လာတာကျွန်တော်တွေ့ရပါတယ်
ဟုတ်ကဲ့ပါဆိုဒီ2019ခုနှစ်အတွင်းမှာကိုအမရတီဟာဆိုလို့ရှိရင်ဒီမြန်မာနိုင်ငံထဲမှာလည်းမဟုတ်ဘူးအမေရိကန်ပြည်ထောင်စုမှာလည်းသူတည်ပြီးတရားအမိနဲ့သွားပြီးတော့နေခဲ့တဲ့အခြေအနေရှိရဆိုတော့ဒီပါကနေပြီးတော့အမြင်နဲ့ဒီမြန်မာနိုင်ငံအပေါ်ဘယ်လိုတိုးတက်မှုတွေတိုးတက်မှုတွေရှိတယ်လဲဆိုတာတောက်တက်နိုင်တယ
်အဓိကတော့ကျွန်တော်တို့ဒီလွန်ခဲ့သော4-5နှစ်အတွင်းမှာအတော်အေးနေတယ်မြန်မာတရုတ်ဆက်ဆံရေးကဒီနှစ်ထဲမှာအတော်ပြင်းအားကောင်းလာတယ်ပေါ့ဒီအထူးသဖြင့်ဆိုရင်ကျွန်တော်နိုင်ငံတော်တိုင်ပင်ခံဟာတရုတ်ပြည်ကိုတစ်နှစ်ထဲမှာနှစ်ခါသွားရဆိုတာဒါမြန်မာနိုင်ငံတမိုင်းမှာဒါရှိခဲ့တဲ့ကိစ္စတစ်ခုပါဒီတော့တစ်ချိန်တည်းမှာပဲရပိုင်းအတွင်းမှာပဲဒီကာကွယ်ရေးပြုလို့သွားခဲ့တယ်ဒီနိုင်ငံတော်တိုင်ပင်ခံသွားတယ်ပြီးတော့တရုတ်ပြည်မှာဆက်ဆံရေးအင်အားထပ်ပို့ပြီးတော့ရှေ့ကိုပို့ရောက်လာတယ်နောက်ပြီးအထူးဆန်းသောကိစ္စဆိုလို့ရှိရင်တော့ဒီတရုတ်ကစမငင်းချင်းမှာတပထမဦးဆုံးအခြေပေါ့ဒီပေါ်ပေါ်ထင်ထင်တို့လမ်းပြနေပုံနဲ့ဝင်ရောက်ပါဝင်ဖို့အတွက်တန်းလန့်မှုတွေပါဝင်မှုတွေလှုပ်ဆောင်နေဆိုတော့ဒါမြန်မာနိုင်ငံနဲ့တရုတ်ဆက်ဆံရေးရောမြန်မာတရုတ်ငင်းချင်းဆက်ဆံရေးဒီမှာပါတိုးတက်လာတဲ့ကိစ္စတစ်ခုလို့မြင်ပါတယ
်ဟုတ်ကဲ့ငင်းချင်းလို့ပြောလို့ပေါ့လေဒီ2019ခုနှစ်ကိုဒီငင်းချင်းလေးနှစ်ဖြစ်ဖို့အတွက်ကိုဒီမြန်မာကောင်းဆောင်တွေကသူတို့မျှော်လင့်ခဲ့ကြတယ်ပြောလဲပြောခဲ့ကြတယ်ဒါနဲ့အခုလက်ရှိအခြေအနေကိုကြည့်လို့ရှိရင်စက်ပြည်နယ်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်နောက်ကချင်မှာဆိုလဲကချင်နဲ့တိုက်ပွဲတွေရှိတယ်နောက်ချင်းပြည်နယ်ဘက်မှာဆိုလဲဒီတစ်ခိုင်းတနက်ဆိုင်ဖွဲ့နဲ့တိုက်ပွဲတွေဖြစ်နေတယ်ဆိုတော့2019ခုနှစ်ကိုငြိမ်းချမ်းရေးဖြစ်လို့ပြောဖို့မရသေးဘူးလို့ဆိုလို့ရှိရင်မှားမယ်လို့တုံ့တက်လို့ရပါရှည်
ဆိုကုန်ရတယ်မှာဟိုကျွန်တော်ဟိုအားရတဲ့အပိုင်းကတော့ဒီ NLD ကတော့သူ့ရဲ့အကျိုးစီးပွားတိုက်ရအကျိုးစီးပွားတွေမပါဘဲနဲ့စေနာတန်တန်နဲ့ငြိမ်းချမ်းရအောင်အားထုတ်မှုအပိုင်းမှာတော့ကျွန်တော်အသိမှတ်ပြပါတယ်ဒါပေမဲ့လည်း ဟိုတိတာမြင်တာတဲ့နော်ဒီဟိုဟိုဘယ်ကောင်လဲဒီဟိုအန်တီမှာလက်မှတ်ထိုးဖို့ခက်ခဲနေတဲ့ဟာလေးနောက်ပြီးတော့ဒီသူတို့လုပ်တဲ့ပင်လုံးကြီးနာကမှာလည်းလိုက်တာတခုစီခက်ခဲဖြစ်နေတဲ့ဟာလေးနောက်ဆုံးအခုရှမ်းပြည်မှာလောလောလတ်ဆက်ဆက်ပေါ့နော်သူတို့ဒီဆွေးနွေးပွဲလုပ်တဲ့အခါမှာသူတို့ဟိုပြပင်ဓာတ်ရှိခံရတဲ့ဟာလေးရှိနေပါသေးတယ်အဲ့တော့ဒီဟိုစိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်ဒါက NLD ရဲ့အခြေချက်ဟိုဟိုလင်းလင်းလက်ဆွေးနွေးရမယ်ဆိုရင်တော့အဲ့ဒီသူတို့ကိုသူတို့ဘလို့ position နေပေါ့နော်ဘလို့နေရာချလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဒီအခက်အခဲတွေရှိနေလို့ကျွန်တော်မြင်ပါတယ်။ဟု
တ်ကောမာဒီဟာရောဒီပေါ်မှာဘလို့ပြောပြလဲ
။ကျွန်တော်အနေနဲ့ကတော့ကျွန်တော်အရင်ဒီ NCA တခြားလုံးကျွန်တော် negotiating မှာလည်းပါတယ်ပြီးတော့ဒီရှိ pilot မှာကျွန်တော်ကြည့်တယ်ဆိုကျွန်တော်အမြင်အနေနဲ့ကတော့ငင်းချင်းရေးဆိုတာကဒီ dialogue ကိုဆက်ရှိနေတယ်နှစ်ဦးနှစ်ဖက်ဆက်ပြီးတော့ဆွေးနွေးနေရဆိုတဲ့ဒါအတိုင်းဒါတစ်ခုထိအောင်မြင်လို့ကျွန်တော်ကအနေနဲ့ယုံကြည်တယ်။အထူးသဖြင့်ကျွန်တော်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပေါ့ဒီမောင်မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ကျွန်တော်တို့အရင်ကဆွေးနွေးပွဲအနေနဲ့မရှိခဲ့ဘူးဆိုတဲ့အတိုင်းဒါတစ်ခုအနေနဲ့အခုချိန်မှာကျွန်တော်တို့ကဒီပြည်လုံးကြီးလာကြအောင်ကျွန်တော်ဖိတ်ဖို့ကြိုးစားခဲ့တယ်ဒီရက်ကူညီရပါတယ်ပြီးတော့အခုချိန်မှာကျွန်တော်တို့ကဒီနိုင်ငံရေးစကားပြောဖို့အတွက်ညှိနှိုင်းတဲ့အစ်စ်တွေရှိတယ်ဒီ track one ရော track two ရောဆက်ရှိနေရပြီးတော့ဒီတိုးတက်မှုရှိတယ်မရှိဘူးဆိုတာဒီ process ကဆက်သွားနေရဆိုတော့ကျွန်တော်အောင်ငင်းငင်းလုပ်ငန်းစီအောင်မြင်နေဆိုတာထက်ငင်းငင်းလုပ်ငန်းစီကမပြိုသေးဘူးဒါပေမဲ့ဆက်သွားလို့ရရဆိုတဲ့အတိုင်းအတာတစ်ခုတော့ဒါကျွန်တော်အနေနဲ့အကောင်းဘက်ကိုကြွားရလို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့ကိုစီရတို့ဒီပေါ်မှာလက်ခံပါလားရှင်
ကျွန်တော်တို့ဟို NCA ပေါ့ဒီတနိုင်ငံလုံးနေချိုင်းစာချုပ် sorry အကြိတ်ခရစေစာချုပ်ပေါ့အဲ့ဒီကောင်ကကျွန်တော်တို့ကပြတ်မသွားဘူးပေါ့နော်ဟိုပြတ်မလို့လို့အခြေအနေတောင်မှတချို့ဖြစ်သွားပြီဒါပေမဲ့ပြတ်မသွားဘူးဒါဆိုရင်တော့ဒါကူကအောင်မြင်မှုပေါ့နောက်တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံအချုပ်ဖြစ်တယ်တော့ဒေါ်ဆန်းစုကြည်ပေါ့နော်သူ့ကိုဘိုးပြုတ်ပြီးတော့နေချိုင်းရလဲလဲပတ်နေတယ်လဲပတ်နေတဲ့အခါကျတော့သူ့ကိုယ်တိုင်ကကျွန်တော်တို့ဟို၄နာရီ၅နာရီစတိုက်ထိုင်နေတဲ့စီဝေးကကျွန်တော်တိလောက်မရှိခဲ့ဘူးဒါပေမဲ့လုံးရဲကျွန်တော်တို့ငေးချမ်းကြီးလာကြတော့မှရှိသွားခဲ့တယ်ပေါ့နော်ဆိုတော့ကျွန်တော်လည်းအခု21ရာစုပင်လုံးမှာပါတဲ့ခါကျတော့ဘာတော့တွေ့ရလဲဆိုတော့ဒီဆွေးနွေးပွဲတွေကကျွန်တော်တို့ဆေးရထက်တန်ဆိုဆွေးနွေးကြတယ်ဆိုတော့ကျွန်တော်တို့ကဆွေးနွေးပွဲတွေကဘာမှလုံးမဖြစ်ဘူးထင်တယ်တိတ်ကြီးဆေးရထက်တန်ဆွေးနွေးမှာမဟုတ်လေဒါပေမဲ့ကျွန်တော်တို့ခေါင်းညင်ပြီးမှကျွန်တော်တို့ပြောကြညာပြောကြမှာပဲဆိုဟိုမှာချက်တော့သူတို့ကဒါကသူတို့အတွက်တကယ့်ကို survival လို့ပုံစံမျိုးပေါ့နော်တစ်ဖက်ကလည်းဆွေးနွေးနေဒီ EA ပေါ့နော်လက်နက်တိုင်တပ်ဖွဲ့တွေကလည်းကျွန်တော်တို့ဆွေးနွေးတယ်ပေါ့ဆိုတော့ဆိုတော့ကတော့သူတို့ပြင်လာတာတွေ့ရတယ်အဲ့ဒါကိုကြည့်လေဆိုရင်တော့ကျွန်တော်အနေနဲ့ကတော့98ဒီဟာငင်းချင်းနှစ်လို့ပြောဖို့တော့ခက်တယ်ဒါပေမဲ့ငင်းချင်းကိုကျွန်တော်တို့ကဒီကကျွန်တော်တို့ကကြမသွားအောင်ပေါ့နော်ကျွန်တော်ထိန်းထားလိုက်နိုင်တယ်အခုပြန်တော့ကျွန်တော်တို့နှစ်တည်တယ်မှာဆိုရင်ဒုတိယနှစ်တည်ကကျွန်တော်တို့ခက်တတ်ပါတယ်ဆိုတဲ့အခါကျဒီဒုတိယနှစ်မှာကဒီလောက်ထိန်းထားနိုင်တာကိုကကျွန်တော်တို့အောင်မြင်တယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့ဟိုသူတို့ informal ဆွေးနွေးတာနည်းနေတယ်ပေါ့နော်ဒီ formal စီဝေးမှာထိုင်ပြီးဆွေးနွေးတာများနေတဲ့အခါကျတော့သူကအစီအမံပြေတာရဲ့အဲ့ဒီချိန်မှာဆွေးနွေးရတဲ့အတွက်နည်းနည်းလေးခက်သွားတယ်ပေါ့နော် informal meeting များများတည်းရပို့ခေါ်နိုင်တော့ပို့ကောင်းမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့အခုတစ်ခါတစ်ဆက်ထဲမှာဒီတရားဥပဒေစိုးမိုးရေးဘက်ကိုတစ်ချက်ကြည့်ကြအောင်မှာဆို2019ခုနှစ်အစမှာပဲဒီ NLD ရဲ့ဥပဒေအကြံတွေခုကိုဒီတက်ခံရတယ်နောက်တစ်ခါဒီနှစ်ထဲမှာလည်းသူတို့ပြည်နိုင်ငံတကာကတော်တော်များများဟိုကြည်ရင်းမှာလည်းစိတ်ဝင်စားဖြစ်တဲ့တစ်ခုကတော့ဒီလက်နက်တွေနဲ့ACU ကုမ္ပဏီအစည်းအဝေးကိုဥဖြိုးကိုတက်ဆန်ဖန်ခံရတဲ့ဒေသဖြစ်တယ်ဆိုတော့အဲ့လိုမျိုးသိအမှုတွေကအခုချိန်ထိနှစ်ကုန်တော့မယ်ပေါ့လေဖြစ်ပြီးတော့အချိန်နည်းနည်းကြာလာတဲ့အချိန်ဒီမှာတိတ်ပြီးတော့ဒီတိုးတက်မှုမကြောက်အောင်ပေါ့လေရှိသူတို့ဟိုတီတူမထုတ်ပြန်တာလည်းထိကောင်းဖြစ်နေတယ်ဆိုတော့အများပြည်သူတွေနဲ့သိရှိနိုင်တဲ့ဟာအားနဲ့ရဆိုတော့အဲ့ဒီပုံမှာဒီတရားဥပဒေစိုးမိုးမှုဘိုင်းရဲ့အပွင့်လေးမြင်တာဘိုင်းရောဘယ်လိုမျိုးတုံ့တက်လို့ရမလဲရှင်ကိုအများပြည်ကအရင်ဆုံးဆွေးနွေးပေးရအ
ောင်ပုံမှန်တော့ဟုတ်ပါတယ်ကျွန်တော်တို့တွေ့ကြရင်တော့အတော်လေးနေရပေါ့ဒါပေမဲ့ချိန်ထဲမှာကျွန်တော်ပြန်ကြည့်ရမှာကဒီလုံထုံးလုံလေးတို့အထက်မှာအဆင်ပြေသွားဖို့ဘာလို့ရှိရဲနောက်တစ်ခုကကျတော့ဥမာဖြင့်ဒီလက်နက်ကိစ္စလိုခါမျိုးဆိုရင်ဘယ်သူကတာဝန်ခံပြီးတော့စုံစမ်းစစ်ဆေးလုပ်ပါလဲပေါ့ဆိုတော့တစ်ဆင့်ချင်းဆက်ပြီးတော့တွားရဲခါမျိုးမှာသူရဲ့နောက်ကလိုက်တဲ့လိုအပ်တဲ့ဆောင်ရွက်ဆိုင်တွေကိုလေးလာမှုတွေအားရရှိရဲအင်းအဲ့ဒါကိုအချင်းချင်းခြားလာဆရာတွေပြန်လာစစ်ဆေးနေမျက်မှုတွေရှိရဲအတွက်ဒါပုံမှန်ထက်နှီးကွေးရလဲဖြစ်နိုင်မှာပြီးတော့နောက်တစ်ခုကကျွန်တော်တို့ကဌာနဆိုင်ရာလုပ်ငန်းတွေပါတဲ့အခါမှာကျွန်တော် specification ဖြစ်သွားတဲ့အတွက်တော့ detail file လုပ်ဖို့အစဉ် process ကိုကြာလာတာဖြစ်ရှင်းတယ်။နောက်ဆုံးတစ်ခုအရေးကြီးတော့ဒီဟာကိုသတင်းဘယ်လိုထုတ်ပြန်မလဲပေါ့။ပြီးတော့အခု law တွေလိုအပ်တာကလည်းဒီတရားဥပဒေစိုးမိုးမှာလိုအပ်တဲ့ software တွေရဲ့တစ်ဖက်ပြီးလို့ရှိရင်လည်းဒီစုံစမ်းစစ်ဆေးအဖွဲ့ရဲ့ case by case ပေါ့။ဒါကိုသတင်းထုတ်ပြန်မယ်လူမရှိတာလည်းဒါဟာတော်နေနေဆိုပုံနဲ့တစ်ခုဖြစ်နေတာဖြစ်မှာပါဒါပေမဲ့ processor ကိုတွားနေရလို့ထင်ပါတယ်ကျွန်တော်အနေနဲ့ဟုတ်ကဲ့
အဲ့လိုမျိုးနှောင့်နှေးနေတဲ့ပုံမှာပြည်သူတွေအနေနဲ့ကကြတော့အမှုအမရဖြစ်တာပေါ့လေဆိုတော့အဲတက်ဆိုင်ရဘက်ကဒီတရေတွေနဲ့ပတ်သက်ပြီးတော့ပြည်သူတွေဆိုပို့ပြီးရအောင်ထုတ်ပြန်လို့ပြောလို့ရပါချက်
ထုတ်ဖို့ကြိုးစားတည်တံ့အောင်เนาะကျွန်တော်တို့အခြေခံဥပဒေအရပေါ့ institution ရှုထောင့်မှာကြည့်မယ်ဆိုရင်အခက်ခဲရရှိတယ်ပေါ့เนาะဘာလို့ဆိုတော့ဒီပြည်ထောင်စုလို့ဘာလို့ဆိုတာအားလုံးသိတဲ့အတိုင်းတမတော်ရဲ့ထိချုပ်အောင်မှာရှိနေတာဖြစ်တယ်အဲ့တော့ဒီဝိသနာသုံးခုကဒီရတရဲ့အမိန့်ကိုဘယ်လောက်အတိုင်းသာသိနာခံလဲနော်လက်တွေ့မှာလည်းဟိုဘယ်လိုမလဲတိတ်အားရကြမကောင်းတဲ့အနေအထားတွေကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ဒါကတော့ဒီရတဆွေးရပဲအပိုင်းမဟုတ်ဘူးဒါကတော့ဒီဘယ်လိုမလဲဒီစင်ပြိုင်ဖြစ်နေစင်ပြိုင်လို့ဖြစ်နေတယ်နော်ဒီ institution တွေပေါ်မှာဒီအဆွေးရနဲ့နော်တက် institution အပိုင်းရဲ့ဂျာရဲ့အခြေဆက်ကူအောင်ပြဿနာဖြစ်နေတော့ဒါကသူတို့စူးစမ်းကြည့်တယ်အောင်အခက်ခဲရတော့အတိုင်းသာတစ်ခုတည်းရှိနေမှာဖြစ်တယ်အော်ရတားဆွေးရပိုင်းကတော့ဟိုစူးစမ်းကောင်းစူးစမ်းလိုက်ပါဘောနော်ဒါပေမဲ့လည်းဟိုဘာမလဲကွန်မန်းကနည်းနည်းလေးဟိုဟိုချုပ်ထွေးစရာအနေထားလေးရှိနေတော့ဒါဒီပိုင်းမှာတော့အားနည်းချက်ကရှိနေဦးမှာပဲ
ဟုတ်ကဲ့ပါဆိုတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ရဲ့ဒီ2019ခုနှစ်မှာအကြီးအကျယ်ဆုံးပြောစရာဆိုတာကတော့ဆိုရင်တော့ရခိုင်မြောက်ပိုင်းမှာဒီအောက်စာအစံဖက်ဖွဲ့တိုက်ခိုက်တဲ့ဒီရဲကင်းစခန်းတွေကိုတိုက်ခိုက်ခံရတဲ့ဒိစာရောမြန်မာပြည်ထဲမှာရောမဟုတ်ဘူးနိုင်ငံတကာမှာပါဒါတရရိုက်တဲ့ဒိစာပေါ့လေအဲ့နောက်ဆက်တွဲအနေနဲ့တက်မတော်အနေနဲ့ရှင်းလင်းရေးလုပ်တယ်လူခွေထိုးဖောက်မှုတွေရှိတယ်လို့ဆိုပြီးတော့မှအဲ့ဒီဘက်ကအစ္စလာမ်ဘာသာဝင်ပိန်းနဲ့ချီဘင်္ဂလားဒေ့ရှ်ကိုထွက်သွားတယ်ဒါတွေကတကယ်ကိုမြန်မာနိုင်ငံအပေါ်မှာဟိုတက်ရောက်မှုတွေရှိတဲ့အဖြစ်အပျက်တစ်ခုပေါ့လေဆိုတော့ဒီဒိစာကြောင့်ပဲတိုင်းပြည်ကောင်းဆောင်တွေအပေါ်မှာလည်းဒီထိခိုက်မှုတွေရှိသလိုဒီတိုင်းပြည်အပေါ်မှာလည်းထိခိုက်မှုရှိတယ်ဆိုတော့ဒီကိစ္စရဖြစ်တဲ့အချိန်မှာကိုအမဒီဟာအနေနဲ့အမေရိကန်မှာရောက်နေပါတယ်ဆိုတော့အပြင်ကနေတော့ဒီဟိုရောက်နေအပြင်ပဲရောက်နေသူတယောက်နေလေပေါ့နော်ဒီနိုင်ငံတကာမှာဒီခါမြောက်ပိုင်းကိစ္စအပေါ့ဘယ်လောက်ထိစိတ်ဝင်စားမှုအာရုံစိုက်မှုရှိတယ်လို့ပြောနိုင်လဲရှင်
။အော်အာရုံစိုက်မှုကကျွန်တော်စဖြစ်ထဲခံစားအာရုံစိုက်မှုရှိတယ်ခင်ဗျာ။ဒါပေမဲ့ပြဿနာကဒီမှာစပြီးတော့ပိုဆိုးလာလဲဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံအစိုးရအနေနဲ့ရောမြန်မာနိုင်ငံမှာရှိရလက်ရှိလုံခြုံရေးအဖွဲ့အစည်းအနေနဲ့ရောကဒီဘာဖြစ်နေလဲဆိုတာကိုအပြင်ထုတ်မပြောဘူး။အဲ့လိုထုတ်မပြောတဲ့အခါမှာဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီတစ်ဖက်ကိုသွားခဲ့တဲ့ဒီ victim ဖြစ်ခြင်းချင်းမဲ့ဒါမှမဟုတ်ဒီ immigrant ဖြစ်တဲ့အဲ့အဖွဲ့ရလူတွေကလူတွေရဲ့ testimony ကိုပဲအခြေခံပြီးတော့ရေးရ report တွေကအခြေခံပြီးတော့ကျွန်တော်တို့က hearing နဲ့ကျွန်တော်ကလုပ်ရတယ်။ဒီဟိုဟာထပ်မတော် hearing နဲ့အောက်လို့တော် hearing အားလုံးကသူတို့ကဒီအဲ့ data တွေမှာအလုံးလုံးစောင့်နေတဲ့NGO INGO ဖြစ်နေတဲ့များတော့ဖြစ်တာကမှအခြေဆိုင်တဲ့အဖွဲ့အစည်းရလူရပဲ hearing ကိုတက်ပြီး international project hearing နဲ့တက်လို့ရတဲ့အတွက်မှာသူတို့အနေနဲ့ရရှိတဲ့ဟိုဟာတွေကအချက်လက်တွေကပြည့်စုံတာရှိသလိုထူထိုင်လို့မပြည့်စုံဘူးပေါ့ပြီးတော့ဒီအချိန်တွေမှာကျွန်တော်အနေနဲ့လိုအပ်တာဘာလို့လိုအပ်လဲဆိုဘာဖြစ်လဲဆိုတာကိုပြဖို့နဲ့ပြင်းလင်းမြန်တာမှုရှိဖို့ပြီးတော့မြန်မာနိုင်ငံမှာဒီအချက်လက်တွေကဟုတ်လားမဟုတ်လားဆိုတော့တာဝန်ပြုပြီးတော့ပြောမယ်ပြောရေးစုပိုင်းမျိုးရှိသူလိုအပ်ပါတယ်အဲ့ဒါမှမရှိဘူးဆိုရင်တော့ကျွန်တော်တို့ဟာဒါကိုတနိုင်းလို့နေအောင်တသက်နဲ့တော့အစီအစဉ်ပြောင်းမှာမဟုတ်ဘူးဒါမဲ့ဘာအချက်လက်တွေကအမှန်ပါဆိုတော့ပြဖို့အတွက်နဲ့ပြင်းလင်းမြန်တာတဲ့အချိန်တွေကိုဖန်ဆီးပေးမှာဒါပို့ပြီးတော့ကောင်းတဲ့ဒီ positive impact ကိုရလာမှာပါလို့မျိုးတော့အဆင်ပြေပါဘူ
းကိုယ်စီရဲ့သူကဒီပုံမှာတဘောတူလာကိုမရာတီဟာဆွေးနွေးပါတဲ့ပုံမှာ
ကျွန်တော်ကပြင်ဆင်မှုအားနေတာပေါ့နော်ဒီဖြစ်စဉ်က2019မှာဖြစ်တယ်ဆိုရင်2016ကလည်းတစ်ခါဖြစ်ပြီးတော့အဲ့ဒီကလည်းဒါအဲ့လိုမျိုးတွေပေါ့နော်ကိုအမရာတီဟာပြောတဲ့ဟာမျိုးတွေကကြုံခဲ့ပြီးပြီဆိုတော့အဲ့ဒါကိုကျွန်တော်တို့လက်ရှိဆိုရတင်ကားတာမယူနိုင်ဘူးပေါ့နော်မယူနိုင်တဲ့အခါမှာအခုတော့ကြောက်ဖေကာဖြစ်သွားတာပေါ့နော်2019ကဆိုတော့ဒေါန်ဆန်းစုကြည်ကလည်းဒီဘက်မှာပြည်ရင်းကိစ္စပါညာနဲ့ဆိုတော့ဒီအထွေမီလာကမတက်ဖြစ်လိုက်တာအဲ့ဒါလည်းတချို့အားနေသွားတယ်နောက်ပိုင်းတော့ကျွန်တော်တို့အာဆီယံထိပ်သီးဆွေးနွေးပွဲကိုကျွန်တော်တို့ဒီအာဆီယံနဲ့ APEC နဲ့ထိပ်သီးဆွေးနွေးပွဲတွေတွားလိုက်ပြီးမြဲနည်းနည်းကျွန်တော်တို့နောက်ကျသွားတာပေါ့နော်ဆိုတဲ့အခါကျတော့အခုဟာတော့ကျွန်တော်တို့ကတော်တော်လေးနှစ်က2019ကမြန်မာပြည်တွက်ကရခိုင်နှစ်လို့ကျွန်တော်တို့ကပြောရမယ့်အခြေအနေရောက်သွားတာပေါ့နော်
ဟုတ်ကဲ့ပါရှင်ဆိုလက်ရှိမှာဆိုရတော့သူတို့ဒီရခိုင်ဒေသကိုဖြည့်ရှင်းနေပါတယ်ဆိုတော့နိုင်ငံတကာတက်တည်ကြဖို့အတွက်သူတို့လည်းအခုတော့မျိုးစုံတော့စူးစမ်းနေပါတယ်အခုလောလောလတ်လတ်ပဲဆိုရင်ဒီနိုင်ငံတကာကတက်တည်ပညာရှင်တွေပါတဲ့အကြံပေးဖွဲ့တစ်ခုကိုထပ်ဖွဲ့တယ်ဒါပေမဲ့ဒီမြန်မာနိုင်ငံပေါ်မှာလောလောလတ်လတ်ကြနေတဲ့ဒီအရေးမဲကြီးကတော်တော်လေးကြီးတယ်ပေါ့လေဆိုတော့ဒီနိုင်ငံတကာကိုပေါက်ရောက်တဲ့အဖွဲ့အဖွဲ့တွေနဲ့လည်းတို့အနေနဲ့ကဒီအရေးမဲကိုဖယ်နိုင်ဖို့အတွက်ကစိန်ခေါ်မှုတွေတော်တော်လေးများမယ်ထင်ပါတယ်ကိုမြတ်သူဘယ်လိုထင်ပါလဲရှင
်အဓိကအကျဆုံးစိန်ခေါ်မှုကတော့သူကတစ်ဖက်ကဆွတ်ဆွဲနေတယ်ဆိုရင်သူ့ကိုတက်ပြီးကြားဖို့အခွင့်အရေးပေးရမှာပေါ့နော်။နောက်မှဆိုလို့ချင်းကျွန်တော်ရုပ်တိမကြောက်ပြောတော့ပေါ့။ဟာမရှိဘူးပြောတယ်ဒါပေမဲ့တယောက်မှလည်းလာမမင်းနဲ့ဆိုတော့တယောက်မှလည်းဝင်ပြီးတော့စုံစမ်းမှုမလုပ်နဲ့ဆိုတဲ့ဟာကြတာရုပ်တိမကြောက်တော့ဘူး။မကြောက်တော့နိုင်ငံတကာအဲ့ဒါအနေထားကိုလက်မခံတော့သူတို့ကလည်းပြည်သက်စုံစမ်းစစ်ဆေးမှုတွေလုပ်တော့ဒါပေမဲ့ကြေတနာကဘာဖြစ်လဲဆိုတော့လူ6သိန်းကျော်ဟိုဘက်ကိုထွက်သွားတယ်ဆိုတဲ့အချက်လက်တွေ။နောက်ဒီ MSF ဟာဒါမှန်ခဲ့မယ်ဆိုရင်လူ6,800တက်ခံတယ်ဆိုတဲ့အချက်လက်တွေကဒါကြောက်ကြအချက်လက်တွေဖြစ်နေတယ်။ဆိုတော့ကျေအချက်လက်တွေဆိုတာလောလောဆယ်မှာ Security Council ကဟ ိုဟိုအတိမဖြစ်ခဲ့သည့်တိုင်အောင်တခြားမက္ကနဇင်တွေဖြစ်တယ်ဒီ human right mechanism ရှိတယ်ကျွန်တော်နောက်ပြီးတော့ဒီ ICC mechanism ရှိတယ်အဲ့ဒါတွေကအခုတော့မဟုတ်ဘူးတို့တော့ရေးချင်မှပါဖြစ်မလဲဆိုတဲ့ဟာကအရန်စိုးရင်ကြာအနေထားဖြစ်တယ်ဒီအပေါ်မှာမူတည်ပြီးတော့မှเนาะတက်မလို့ကလည်းစိုးရင်မူလွန်ကဲပြီးတော့မှဟိုတုံ့ပြန်တဲ့ဟာတွေကလည်းတို့လာနိုင်ချေရှိတယ်ပေါ့နော်အဲ့တော့ကောင်းတာတက်ကိုလောလောဆယ်မှလည်းကြည့်လိုက်ပြီရိုက်တာသတင်းနဲ့အမှန်နဲ့အဖန်ခံရတယ်ဟိုဘက်ဒီဟိုငင်းငင်းဖြစ်စင်မှလည်းဒီရှမ်းပြည်မှာတော့နှောက်ရှောက်ခံရတဲ့ဘာညာတွေရှိတော့ဒါတွေကဒီပေါ်မှာမူတည်တဲ့တုံ့ပြန်မှုတွေဖြစ်လာတော့နည်းနည်းဒီဘက်အပိုင်းမှာတော့ကျွန်တော်ကနည်းနည်းအဆိုးဘက်ကိုတွားနေတယ်လို့ကျွန်တော်ခံစားရပါတယ
်ကိုမားဒီဟာရောအဲ့လိုမြင်လားအဆိုးဘက်တွားနေတယ်လို့
ဟုတ်ပါတယ်ခင်ဗျာကျွန်တော်အဆိုးဘက်ဆိုတာကဒီထိရောက်တဲ့ positive ဆိုင်ရာအောင်လို့တွန်းဖို့ရမရှိဘူးပေါ့ကျွန်တော်အနေနဲ့ဒီအတီပီဆိုင်ရာအဖွဲ့အစည်းကလူတွေပါတဲ့ committee ဖွဲ့ရဲ့ legitimate lifts me ယူပြီးတော့ဒါကိုပြန်ထုတ်ဖို့ကြိုးစားတယ်။ဒါပေမဲ့ဘယ် challenge ကိုအရှိခံမလဲ။အောက်ထီကဘယ် challenge ကိုဘယ်လို collect လုပ်တာလဲပြီးတော့ဒီ challenge တွေကတကယ်လဲမှန်လားမှားလားပြီးတော့ဒီဆွဆွဲလူတွေကတကယ်ဝင်ပြီးကြည့်ပြင်ရှိလားဆိုတာမျိုးတွေကဒါတကယ်အဖြေပြီးတော့မှာပေါ့မဟုတ်လို့ရှိမှကျွန်တော်တို့ကလူသားပြောင်းသွားပြီးတော့သူ့ပြောင်းထွက်သလိုဖြစ်နေရင်တော့ဒီ competition မှာပါတဲ့လူတွေကိုယ်တိုင်ကလည်းသူတို့ကြကြစပီလုံးချင်တယ်ကျွန်တော်ကမထင်ပ
ြဟုတ်ကဲ့ပါဆရာအခုဆင်းနေကြတာလည်းတော်တော်လေးဆင်းနေလို့ကောင်းပါတယ်ဒါပေမဲ့အထင်ရဆင်းနေတာမပြီးခင်မှာနောက်ဆုံးပေါ့လေအားလုံးရဲ့တုံ့ပြန်ချက်ဒီ2018ခုနှစ်အခုလာမယ့်ဆင်းနေ2018ခုနှစ်မှာပမာပြည်ဒီ2019ခုနှစ်မှာဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့တည်သူတွေအတွက်အားကျစရာပေါ့လေမျှော်လင့်ချက်ပါရှိတယ်လို့ပြောလို့ရတယ်ရှင်ကိုမြတ်တို့အရေးပေါ်ပြောပါအောင်
တူတမှုအနေနဲ့ရှိတယ်ဒါပေမဲ့လည်းစိန်ခေါ်မှုတွေကတော့ပုံများနေသေးတယ်ပေါ့နော်ပုံများနေသေးတယ်ဆိုတော့ပြည်သူတွေအတွက်အတက်ဖို့ကတော့ဟိုလုံးလုံးကျတော့ဒီဟိုရထိုင်ကိစ္စဆိုလည်းဒါအတိုင်းအတာသူတွေငြိမ်သွားတဲ့အနေအထားမှာဖြစ်လာပြီဟိုနောက်ဆက်တွဲတွေကတော့တပိုင်းပေါ့လေနော်အဲ့တော့ဒီစီးပွားရေးဘက်မှာတော့အတိုင်းအတာသူတွေတိုးတက်ဖို့အတွက်အလိုဒီလောတွေဘာတွေဘိုင်းရရှိမှဆိုရင်ပြောလာလို့ရနိုင်တယ်နောက်ပြီးတော့ငင်းငင်းရလည်းဆက်သွားနေတယ်ပေါ့နော်အဲ့တော့ဟိုဘယ်လိုခေါ်မလဲဒီအစိုးရတက်ကဒီရတားအစိုးရဆက်ရှိနေတာဟောဗာလို့ပြောနှလုံးကြက်လေးတော့ရှိပါသေးတယ်ဟုတ
်ကိုအမဒီဟာနေနေ
ရောကျွန်တော်နေနေရဆိုတော့ဒီမနစ်ကနေစပြီးလုံးလိုက်တဲ့ tax reform ကိုဆိုနေနေအသားကြလာပြီဒီတော့ဒီကျွန်တော်တို့ economic institution ရာတွေနဲ့ပိုအားကောင်းလာမယ်နောက်နေ့ထဲမှာဒါပေမဲ့ဘယ်လောက်ဒီပတ်သက်ဝင်အောင်လုပ်နိုင်မလဲဆိုတော့တစ်ပိုင်းပေါ့ဒါပေမဲ့ tax reform institution ကိုအားကောင်းလာအဲပြီးတော့ကျွန်တော်တို့တစ်ချိန်တည်းမှာပဲပြန်ကြည့်လို့ရှိရင်ဒီconstructional site နဲ့အစိုးရနဲ့ပြီးတော့ construction project တွေလည်း on track ပေါ့ပုံပြီးတော့လည်းသူက compliance နေတာမျိုးတွေ့ရလဲဆိုတာတော့ရှေ့ကောင်းလာမယ့်ဟာမျိုးပေါ့ဒါပေမဲ့ရခိုင်ကိစ္စနဲ့ပတ်သက်ရင်ကျွန်တော်အနေနဲ့ကဒီရှေ့လျှောက်လာမယ့်ဟာကကျွန်တော်ရင်ကြုံလာတဲ့ပြီးခက်ခဲတဲ့အပိုင်းမှာရှေ့လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ရတော့ပြောပါအောင်ရှင
်2019ကတော့ကျွန်တော်ကတင်ကန်းစာရလိုက်တဲ့နှစ်ပေါ့နော်အဲ့တော့အဲ့တင်ကန်းစာကျွန်တော်တို့ကအသုံးချရင်2018မှာတော့ဒီစီးပွားရေးနိုင်ငံရေးပေါ့နော်နေကြရင်တော့ကျွန်တော်တို့ကတက်အောင်လိုအောင်မဲ့အချိန်ကျွန်တော်ဖြစ်နေတယ်ဆိုတော့ရခိုင်ကတော့ကျွန်တော်အနေနဲ့ကပြည်တွင်းမှာဖြစ်တဲ့ဟာတော့အဆိုးဆုံးတော့ကြော်သွားပြီပေါ့နော်ကြော်သွားပြီဆိုတဲ့အခါကျတော့ပြဿနာကိုဖြေရှင်းဖို့ပဲကိုသွားဖို့လိုတယ်ပြီးရင်ခုနကကုမ္ပဏီဥပဒေလိုဟာမျိုးကကြတော့ဒီနှစ်မှာကျွန်တော်တို့ကဒီဇင်ဘာလောက်မှာကျွန်တော်တို့အတူပြုနိုင်တဲ့အခါကျတော့တက်ရောက်မှုကတော့ကျွန်တော်2018ထဲမှာကျွန်တော်တို့ဖြစ်နိုင်မယ်ပေါ့နော်ဆိုတဲ့အခါကျတော့ဟို2018ကတော့အဓိကဆိုရင်တော့အလုပ်လုပ်ရမယ်ကျွန်တော်တို့နှစ်ပါပဲဟိုညာလို့လည်းမရတော့ဘူးခြေနေလည်းအကုန်တည်သွားကြပြီဆိုတော့လေဟုတ်
ဟုတ်ကဲ့ပါဆရာအခုလိုမျိုးဝိုင်းပြီးတော့ဆွေးနွေးပေးခဲ့တဲ့ကိုစီရတူကိုအမရတီဟာနဲ့ကိုမြတ်တူအားလုံးကျေးဇူးတင်ပါတယ်ဆိုတော့ဒီ VOA ပရိသတ်တွေအနေနဲ့လည်း2018ခုနှစ်မှာဒီဝတ်သားစရာသတင်းကောင်းတွေကိုကြားရပါသေးလို့ဒီ VOA ပြည်သားစုအနေနဲ့ဆုမွန်ကောင်းတောင်းပါလို့ဆရာ
Thank you.